ဦးတင်မြင့်ဟာဒုဝန်ကြီးအဖြစ်ခန့်အချင်းမခံရစဉ်ကပြည်ထောင်စုဝန်ကြီးဌာနအမြဲတမ်းဒုဝန်ရုံးနဲ့ထွေထွေအုပ်ချုပ်ရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်တာဝန်တွေကိုထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။ထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပြည်ထောင်စုဆိုရဖွဲ့ရုံးဝန်ကြီးဌာနအောင်ပြောင်းရွှေ့ပြီးရဲ့နောက်မှာထွေအုပ်ဌာနရဲ့ညွှန်ကြားချက်သူဦးတင်မြင့်ဟာပြည်ထ ရှိပါတယ်။ရှမ်းတိုင်းဒေသကြီးဒီမိုကရေစီအဖွဲ့ချုပ် SNND ရဲ့အထွေထွေတွင်းရေးမှူးဖြစ်သူဦးဆိုင်ညွန့်လွင်ကသူ့အမြင်ကိုခုလိုပြောပါတယ်
။ကျွန်တော်တယောက်တည်းရဲ့အမြင်အရဆိုတော့အတင်းတော်တယ်လို့ထင်တယ်။ဘာလို့လဲဆိုတော့သူကဒီပြည်ုံနဲ့ပတ်သက်တဲ့အတွေ့အကြုံအများကြီးရှိတယ်။ဟိုဦးကြီးဌာနအတိတ်အဝပြောင်းလို့ပြီးဆိုရင်ဒီပြည်ုံဌာနရဲ့လုံလုံးလုံးကြီးဒီအဲလုံးလုံးလုံးကြီးနဲ့အခုဦးကြီးဌာနအတိတ်နဲ့ဤနဲ့မှလည်းအများကြီးရှိတယ်။ဟောအင်းညနေပြန်ကြရမယ်အားရှိပါတော့လူဟောင်းတွေကပို့ပြီးစင်တင်လည်းကျွန်တော်ထင်တယ်တကယ်လို့ဒါအဲ့ဒီကလူတက်ဆိုရင်တော်တော်လေးအမ်းကြီးလာအောင်မိသားစုရောက်မယ်ချက်ချင်းသုံးပြီးလို့ရမှာမဟုတ်ဘူးဒီဌာနကလေနော်ဒီဌာနကဆက်ပြီးဟိုလက်တလို့တော့ရက်ထားလို့ရတဲ့ဌာနမဟုတ်ဘူးပြောဆိုရမယ်သူကအလုပ်ဆက်လုပ်နေရမှာဆက်လုပ်နေမယ်ဆိုတော့အဲ့ဒီဟောင်းတွေကပို့ပြီးတင်တော့
လက်ရှိပြည်အောင်စုစိုးရဖွဲ့ရုံဝန်ကြီးဌာနရဲ့ဝန်ကြီးကဦးမင်းသူဖြစ်ပြီးသူဟာလည်းစစ်တပ်ကတော်ကျောင်းစင်းဖြစ်တယ်လို့ပြည်အောင်စုစိုးရဖွဲ့ရုံဝန်ကြီးဌာနရဲ့ဒုဝန်ကြီးဖြစ်မနေ့ကခန့်အပ်လိုက်တဲ့ဦးတင်မြင့်ဟာလည်းစစ်တပ်ကတော်ကျောင်းစင်းပဲဖြစ်ပါတယ်။ NLD စိုးရအနေနဲ့စစ်တပ်ကတော်ကျောင်းစင်းတွေကိုဝန်ကြီးဒုဝန်ကြီးယာလူတွေခန့်အပ်တာဝန်ပေးလာတဲ့အပေါ်ပြန်ကြားရေးဝန်ကြီးဟောင်းဦးရထွတ်ကတော့သူ့အမြင်ကိုခုလိုပြောပါတယ်
ကျွန်တော်မြင်ရတော့ဗျာဟို NLD အစိုးရဖို့ရွေးကောက်ပွဲမနိုင်ဟိုရွေးကောက်ပွဲမဝင်ခင်နောက်ရွေးကောက်ပွဲနိုင်ပွဲအစိုးရမဖွဲ့ခင်မှာလက်ကားလောက်တော့မျက်နှာလောက်တော့မျက်တိုင်းလောက်ပါတယ် NLD မှာအရေးကြီးတဲ့လူတွေအများကြီးရှိပါတယ်သူပြောရတဲ့လူတွေကိုနေနဲ့ရှက်ဖို့ကောင်းတာပေါ့ဗျာကျွန်တော်တော့အဲ့လိုပဲမြင်ပါတယ်နောက်ဆုံးကျတော့ဒီတက်မတော်လူတွေပဲပြန်ပြောမှသုံးရတာပဲအတွေ့အကြုံကြီးစကားပြောတာပေါ့ဒီထွေရုပ်ကိုဒီဒီကောင်စုအစိုးရဖွဲ့ရုံဝင်ကြီးအောက်ကိုပြောင်းလိုက်ပြီးတဲ့အခါမှာခုနကကျိုးညွတ်ကိုပဲပြန်ပြီးဒုတိယဝန်ကြီးပေးရဆိုတာကဘာလို့ပြလဲဆိုတော့ပြည်ထောင်စုအစိုးရဖွဲ့ရုံးမှာရှိတဲ့တာဝန်ယူမဲ့ဝန်ကြီးနဲ့ကျန်တဲ့လူတွေအနေနဲ့အထွေထွေအချို့ဦးစီးဌာနရဲ့လုပ်ငန်းတပါဝါတွေကိုနားမလည်လို့အတာဝန်ပေးရလို့ပဲကျွန်တော်မြင်ပါတယ်။သူတို့လုပ်ငန်းနဲ့ပတ်သက်လို့ကြွန့်ကျင်မှုမရှိသေးတဲ့လို့ကြောင့်မလို့ဦးတင်ပြင်းကိုဒုဝန်ကြီးကနေတာဝန်ပေးတယ်လို့ကျွန်တော်မြင်ပါတယ်။
NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန်းကတော့ NLD ဆိုရတဲ့အနေနဲ့စစ်တပ်ကတော်ကျောင်းစင်းတွေကိုယာရုကြီးနေရာတွေမှာတာဝန်ပေးလာတာဟာအစိုးရဖော်ဆောင်နေတဲ့လုပ်ငန်းတွေမှာယုံကြည်သက်ဝင်ပြီးလိုက်ပါနိုင်တဲ့သူဖြစ်လို့တာဝန်ပေးတယ်လို့ထင်မြင်မိကြောင်းသူ့အမြင်ကိုခုလိုပြောပါတယ်
။ဒီကိုကျွန်တော်တို့လူပြောင်းရဲ့သက်ဆောင်ရေးကိုအကဲဖတ်ဖို့ဆိုရင်သူ့ရဲ့သမိုင်းရောနောက်သူ့ရဲ့ဟိုလူလာချက်ကိုဒါရီယာတာကျွန်တော်တို့သိသိမှသုံးဖြတ်နိုင်ပါတယ်။အုပ်ချုပ်ရေးနေသားရအကြီးအကဲတွေကဒီချက်တွေအားလုံးကိုစဉ်းစားပြီးတော့မှဒီကျွန်တော်တို့သူကပေါ်ပေါင်းနေတဲ့လုပ်ငန်းတွေပါနော်။အဲယုံကြည်သက်ဝင်ပြီးလိုက်ပါနိုင်တဲ့လူဖြစ်လို့ကျွန်တော်တို့တောင်းပေးတယ်လို့ပဲကျွန်တော်တို့ပြောသိပါတယ်ခင်ဗျာ။သူနဲ့ပတ်သက်တဲ့အချက်လက်တွေကိုအကြီးအကဲမသိတဲ့အတွက်ကျွန်တော်တို့
NLD ဆိုရတာဝန်စတင်ယူခဲ့စဉ်ကဝင်းကြီးဌာနတွေနဲ့ဒုဝင်ကြီးရေအတွက်ကိုရှင်းချခဲ့ပေမဲ့လည်းနောက်ပိုင်းဆိုရတက်တန်းကြလာတာနဲ့အမျှဒုဝင်ကြီးတွေကိုတုံးမြင့်ခန့်အပ်လာတာပဲဖြစ်ပါတယ်လက်ရှိဝင်းကြီးဌာန25ခုရှိတဲ့အနက်ကလက်ရှိမှာဒုဝင်ကြီး19ဦးခန့်အပ်တာဝန်ပေးထားပြီးအခုထပ်မံခန့်အပ်လိုက်တဲ့ဦးတင်မြင့်ဟာ20ရောင်းမြောက်ခန့်အပ်ခံရတဲ့ဒုဝင်ကြီးတဦးလည်းဖြစ်ပါတယ်ဒုဝင်ကြီးအဖြစ်ခန့်အပ်ခံရတဲ့ဦးတင်မြင့်ကို RFA ကဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့အစီဝေးတက်နေတယ်လို့သာသူ့ရဲ့ရုံးက RFA ကိုဖြေချခဲ့ပါတယ်လက်ရှိ NLD အစိုးရဖွဲ့ဝန်ကြီးဌာနတွေမှာဒုဝန်ကြီးမရှိတဲ့ဝန်ကြီးဌာန9ခုရှိပြီးအဲ့ဒီဝန်ကြီးဌာနတွေကနိုင်ငံခြားရေးဝန်ကြီးဌာနသမ္မတရုံးဝန်ကြီးဌာနအလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနစက်မှုဝန်ကြီးဌာနရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနတို့ဖြစ်ကြပါတယ်ရှင်